RFA ကိုနားတော်တာဆင်နေတဲ့ပြည်သက်များမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်မှာတော့ရင်စည်းကတုံးမြင့်တတ်မှတ်ဖို့မထာတာဘဟုအဖွဲ့ချုပ်ရဲ့လှုပ်ဆောင်မှုကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကသဘောတူညီလိုက်တဲ့အကြောင်းကိုဆွေးနွေးတင်ပြပေးခြင်းပါတယ်။အများသိတဲ့အတိုင်းမြန်မာနိုင်ငံအနက်မှာရေကြီးရေလျှံပြီးမြေပြိုတဲ့သဘာဝဘေးအန္တရာယ်တွေစိုက်ကပ်နေတဲ့အချိန်မှာကုန်စည်နှုန်းတွေဟာလည်းအဆမတန်ကြီးမြင့်လာခဲ့ပါတယ်။အခြေခံစားသောက်ကုန်ကစားလို့လူသုံးကုန်ပစ္စည်းအမျိုးမျိုးဟာရခိုင်ကားထက်တိတိတတ်တာဈေးနှုန်းမြင့်တက်လာခဲ့တာကြောင့်အခြေခံလက်လုတ်လက်စားလူတန်းစားတွေနဲ့လူလက်တန်းစားတာမန်ဝန်ထမ်းတွေဘွားဟာခက်ခက်ခဲခဲကြက်ကြက်တီတီရုန်းကန်ရတဲ့အနေအထားမျိုးကိုရောက်ရှိခဲ့ပါတယ်။ခုလိုပြည်သူလူထုတွေကုန်စည်နှုန်းကြီးမြင့်မှုတန်ကိုခါးစည်းခံနေရတဲ့အချိန်မှာပဲတပူပေါ်နှစ်ပူဆင့်ဆိုသလိုဘတ်စကားကတွေတိုးမြင့်တက်မှတ်ဖို့အစိုးရကမထတာအဖွဲ့နဲ့သဘောတူညီမှုရခဲ့တာဟာပြည်သူလူထုဖို့ယင်းနဲ့ရဝါကုထိုးဆိုသလိုပိုပြီးတိဒုက္ခရောက်ဖို့အနေအထားနဲ့ကြုံဆုံလာကြပြီဖြစ်ပါတယ်။ယခုလက်ရှိနေရာကျက်နဲ့ပြေးဆွဲနေတဲ့ဘတ်စကားလိုင်းတွေဟာကျက်400အထိတုံးမြင့်ကောက်ခံတော့မှဖြစ်တာကြောင့်ရခိုင်ကတနေ့ကိုအသွားပြန်400ကျက်ကျတဲ့နဲ့ခရီးတစ်ခုဟာကျက်800အထိကုန်ကြလာတော့မှဖြစ်ပါတယ်။ဒီတော့အနိုင်ဆုံးဝန်ထမ်းတယောက်ရဲ့တနေ့လုပ်ခငွေ3600ကျက်တာရတော့မဲ့အချိန်မှာဘတ်စကားက800ကျက်ကျတဲ့နေတာကြောင့်သူ့ရဲ့လုပ်ခလစာဟာ2800ကျက်တာကျန်ရှိတော့မှဖြစ်ပါတယ်။ဒါတောင်တစ်ဆင့်နဲ့စီးရတဲ့သူတွေအတွက်သာကျက်800ကုန်ကြမှဖြစ်ပြီးနှစ်ဆင့်စီးရတဲ့သူတွေအတွက်ဆိုရင်ကျက်1600ကုန်ကြတော့မှဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲသားမှာကကဘာမှာပါတနည်းလုတ်ခလာစာအနိုင်ဆုံးရရှိနေတဲ့မြန်မာနိုင်ငံကအလုသမားတယောက်အတွက်အလုသွားရဖို့စီးနင်းရမယ့်ရင်စည်းကသူရတဲ့လုတ်ခလာစာနဲ့နှမ်းရှင်လိုက်ရင်အဆမတန်များပြားနေတယ်လို့ဖြစ်နေပါလိမ့်မယ်ဒီလိုရင်စည်းကတွေမြင့်တက်လာတာနဲ့အညီထက်ပြီးလိုက်တက်လာမှာကကုန်စည်နှုန်းပဲဖြစ်ပါတယ်ရင်စည်းကမြင့်တက်လာရင်ထုံးစံအတိုင်းမဖြစ်မနေတက်လာမယ့်နောက်ထပ်ကုန်စည်နှုန်းတွေအတွက်ကျွန်တော်တို့ပြည်သူတွေဘယ်လိုများဆက်ပြီးတောက်ခံနိုင်မှာအောင်လဲဆိုတာမတွေးဝင်စရာပါပဲအစိုးရဟာရွေးကောက်ပွဲနီးနေချိန်မှာရင်စည်းကားကိုပြောင်းလဲတတ်မှတ်ဖို့ဆုံးဖြတ်ချက်ချလိုက်တာဟာသဘောယိုးနဲ့ကောဟုတ်ပါရဲ့လား။ဘာဖြစ်လို့လဲဆိုတော့2008ခုနှစ်တုန်းကရွှေဝါရောင်တော်လှန်ရေးဟာရင်စည်းကားတုံးမြင့်ကောက်ခံလိုက်တာကနေအစပြုခဲ့လို့ပါပဲ။ပြည်သူတွေအကြက်တဲဖြစ်နေချိန်မှာရင်စည်းကားတုံးမြင့်ကောက်ခံဖို့ဆုံးဖြတ်လိုက်တာဟာဘယ်လိုမှစဉ်းစားလို့မရတဲ့ဆုံးဖြတ်ချက်တစ်ခုပါ။ရင်စည်းကားပြောင်းလဲတတ်မှတ်လိုက်တာကတော့ဟုတ်ပါပြီ။ဒီလိုရင်စည်းကားပြောင်းလဲတတ်မှတ်လိုက်တာနဲ့အညီပြည်သူတွေရက်ကောထိုက်တန်တဲ့ဝန်ဆောင်မှုတွေပြန်ပြီးပေးဆက်ဖို့ဗာရီများပြင်ဆင်ထားပြီးပါပြီလေ။ရန်ကုန်မြို့မှာနေထိုင်ကြတဲ့လူရေ6တန်းကျော်ရှိပါတယ်ဒီထဲကအများစုဟာအများသုံးဘတ်စကားကိုပဲမိခိုအားထားပြုနေကြတဲ့သူတွေပါအခုလောလောဆယ်မထတာဘဟုမှာမှတ်ပုံတင်ပြီးပြေးဆွဲနေကြတဲ့ဘတ်စကားအစီအရာ9000နီးပါးပဲရှိပါတယ်ဒီတော့စီးနင်းနေတဲ့လူရေနဲ့ဘတ်စကားအရေအတွက်ဟာအလွန်မမျှမတဖြစ်နေတာကြောင့်ဘတ်စကားစီးရတဲ့ခရီးသည်တွေဟာတော်တော်ဒုက္ခရောက်ကြပါတယ်ဒီထဲအရေအသွေးနှိမ်ပြီးကြန့်ခိုင်မှုမပြေဝတဲ့မော်တော်ယာဉ်တွေကြောင့်မကြကနရင်တိမ်မောက်ချင်းမိုးရွာရင်မိုးရွာခြင်းဝင်ဆောင်မှုညံ့ဖြစ်တဲ့နေရာထိုင်ခင်းတွေကြောင့်စီးနင်းရမှာတက်တောင့်တတမရှိခြင်းစပယ်ယာတွေရဲ့ရိုင်းပြတ်သွားဆက်ဆံပြီးရင်စည်းကပုံမူတောင်းခံတာကိုခံရခြင်းမှတ်တိုင်တစ်ခုမှာအချိန်ကြာမြင့်သွားရနာထားခြင်းစတဲ့လူအခွင့်အရေးချိုးပေါက်တာတွေကိုလည်းပြီးသွားပြည်သူတွေဟာနေ့စဉ်နဲ့အမျှခံစားနေရကြပါတယ်ဘတ်စကားပေါ်စတက်လိုက်တာနဲ့စပယ်ယာတွေရဲ့ရိုင်းပြတ်ဆော့ကားမှုဟာနေ့တတူဝါရဲ့ဒုက္ခစတင်ပြီဖြစ်ကြောင်းအချက်ပေးခေါင်းလောင်ထိုးလိုက်သလိုပါပဲတကယ်တော့ဒီကိစ္စဟာမထတာနဲ့အစိုးရမှာတာဝန်ရှိတာပါစပယ်ယာတွေနဲ့ရင်မောင်းတွေကိုလိုအပ်တဲ့တင်နန်းတွေတက်ခိုင်းပြီးသူတို့ရဲ့လူမှုဆက်ဆံရေးနဲ့အခြားသောလိုအပ်ချက်အရေးအသွေးတွေကိုမြှင့်တင်ပေးကြရမှာပါအခုတော့အားလုံးဟာတကယ့်ကိုဗျံမတာပစ္စလကတ်အနေထားနဲ့ရင်ဆိုင်နေကြရပါတယ်လမ်းပြောင်းပြန်မောင်းတာရိုင်းပြဆော်ကားတာရင်စည်းကားကိုပုံမူကောက်ခံတာစပယ်ယာလိုင်စင်ရင်မောင်းလိုင်စင်မရှိဘဲတာဝန်ထမ်းဆောင်တာရင်တိုက်မှုဖြစ်ရင်တာဝန်ယူမှုမရှိဘဲထွက်ပြေးတိမ်းရှောင်တာခရီးစဉ်လမ်းဆုံးတိပြေးဆွဲမှုမရှိတာနေကျော်လမ်းကျော်မောင်းနေတာမှတ်တိုင်မရက်ပေးတာအရက်သေးသာတောက်စားမောင်းနေတာစတဲ့ပြဿနာများစွာရှိနေပါတယ်။တကယ်လို့အစိုးရအနေနဲ့ရင်စည်းကားကိုတိုးမြင့်ကောက်ခံခြင်းယခုလက်ရှိပြဿနာတွေအခက်ခဲတွေကိုအရင်ဖြေရှင်းပြီးမှတိုးမြင့်ကောက်ခံသင့်ပါတယ်။ရင်စည်းကားတော့တိုးမြင့်ကောက်ခံပြီးခရီးသွားပြည်သူတွေအတွက်လုံခြုံမှုမပေးနိုင်ရင်ထိုက်တန်တဲ့ဝန်ဆောင်မှုမပေးနိုင်ရင်အစိုးရနဲ့မထတာဟာပြည်သူတွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုနဲ့ဝေဖန်မှုတွေကိုရင်ဆိုင်ကြရမှာပါ။အခုနှစ်တွင်းမှာပဲရင်နောက်လိုက်တွေရဲ့ရင်စည်းကားပုံမူတောင်းခံတာကြောင့်တိုင်ကြားတာက1455မှုမချေမငန်ဆက်ဆံလို့တိုင်ကြတာက958မှုရှိခဲ့ပါတယ်။အခုအမြန်ဘတ်စကားလိုင်းတွေပေါ်ထွက်လာရင်လည်းအစိုးရနဲ့ရင်းနှီးသက်ဆိုင်တဲ့သူတွေကလုပ်ပိုင်ခွင့်ရကြအောင်မှဖြစ်ပြီးရခိုင်အများပိုင်ကုမ္ပဏီတွေကလည်းအစိုးရအဖွဲ့နဲ့သူတို့ရဲ့မိသားစုတွေဒါပိုင်ဆိုင်တဲ့ကုမ္ပဏီတွေဒါဖြစ်နေကြတာကြောင့်ရင်းစည်းကပုံမူကောက်ခံလာရင်ရလာမယ့်အကျိုးမြတ်ကိုခံစားကြရမှာလည်းသူတို့ပဲဖြစ်ပါတယ်။ပြည်သူလူထုရဲ့ဘဝကတော့ပိုပြီးဆင်းရဲတွေနဲ့ရင်ဒုက္ခရောက်ရင်ပေါ့ကျွန်တော်သိရသလောက်ရင်းစည်းကကိုစပယ်ယာကလိုက်လံကောက်ခံပြီးခရီးစဉ်တွေကိုဗဇက်ကရွပြခီးတဲ့တွေကိုသူတို့ရဲ့ကားမှာလာစီးဖို့အပြိုင်ဆိုင်လူတင်ကြအပြိုင်ဆိုင်လူမောင်းကြတာဟာ အာဆီယံနိုင်ငံတွေမှာကျွန်တော်တို့တနိုင်ငံပဲရှိပါတော့တယ်။နိုင်ငံညာသားခရီးသွားတွေမြင်ရင်အရန်ကိုရှက်စရာကောင်းပြီးအရန်ကိုတိမ်ငယ်စရာလည်းကောင်းလာပါတယ်။အခြားနိုင်ငံတွေကလို့အေးဆက်တဲ့အဲကွန်တက်ထားတဲ့အစ်မီဘတ်စကားကြီးတွေစပယ်ယာမပါပဲဆင်းကျင်တဲ့မှတ်တမ်းရောက်ရင်ခလုတ်ကလေးနှိမ့်လိုက်ုံနဲ့ကားရက်ပေးတာတွေရင်စည်းကားကို credit card နဲ့ပေးချေရတာတွေယဉ်ကျေးပြူငါပြီးခီးတဲ့တွေကိုတက်တောင့်တက်တာစီးနိုင်အောင်ဝန်ဆောင်မှုပေးနိုင်တဲ့ driver တွေဟာကျွန်တော်တို့နိုင်ငံသားတွေအတွက်ကတော့အိမ်မက်လိုအနေအထားမျိုးပဲရှိနေပါသေးတယ်။အဲ့ဒီလိုအနေအထားမျိုးရောက်လာဖို့ကျွန်တော်တို့မှနှစ်ပေါင်းဘလောက်ကြာအောင်စောင့်နေကြရမလဲဆိုတာလေဖះကလွယ်ပြီးဘယ်သူမှသိနိုင်အောင်မမဟုတ်ပါဘူး။မြန်မာပြည်သူပြည်သားအပေါင်းလူအင်စင်တာတွေအများဆုံးပြေဝပြီးလူရခီးကိုအေးအေးချမ်းချမ်းလူတန်းစိတ်တက်တောင့်တက်တာသွာလာနိုင်ကြပါသေး။ကျွန်တော်ကတော့စံနေဦးဖြစ်ပါတယ်။